နက်ဖြန်ဧပြီလ13ရက်နေ့ဆိုရင်မြန်မာတို့ရဲ့နှစ်တကူးပွဲတော်တကြံကျိုးနေစပါပြီ။ဒီလိုရိုးရာတကြံနှစ်တကူးပွဲတော်မှာမြန်မာနိုင်ငံအနှံ့အပြားမှာပျော်ရွှင်စရာအဆိုးကဖျော်ဖြေစီစဉ်နေများလာသလိုနှွေးပညာရှင်တွေကလည်းအလုံးများတက်တဲ့အချိန်လည်းဖြစ်ပါတယ်။ဒါကြောင့်ဒီနှစ်နှစ်တကူးတကြံပွဲတော်မှာဒီအနှွေးပညာရှင်တို့ရဲ့လှုပ်ရှားမှုအစီအစဉ်တချို့ကိုသိအောင်လို့ Mac Kimby ထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မြန်မာတို့ရဲ့ရိုးရာနှစ်တကူးတကြံပွဲတော်ဟာမနေ့ပြန်ဧပြီလ13ရက်နေ့ဆိုရင်တော့အကျိုးနေစပါပြီ။လူကြီးလူငယ်မရွေးပျော်ရွှင်နိုင်တဲ့ရိုးရာရေသပင်ပွဲတော်နဲ့အတူရိုးရာတကြံတခြင်းတွေ၊တန်ချက်တွေ၊အကအလဖျော်ဖြေမှုတွေနဲ့နေရာတိုင်းမှာတည်ထန်တာတဲ့အချိန်ပဲဖြစ်ပါတယ်။ဒီလိုအချိန်မျိုးမှာဖျော်ဖြေပွဲတွေနဲ့အလုပ်များလေးရှိတဲ့အနုပညာရှင်တွေဒီနှစ်မှာရောဘလို့အစီအစဉ်တွေနဲ့အလုပ်များကြပါမလဲ။တကြံကာလကိုသူတို့တွေဘလို့ဖြတ်သန်းကြမှာပါလဲ။ကိုပိုင်တန်ဆင်တွေနဲ့နာမည်ကြီးတဲ့တည်ထန်ရှင်မိမိဝင်းဖေကတော့ဒီနှစ်တကြံမှာဖျော်ဖြေရေးပွဲတချို့တက်ရောက်ဖို့ရှိပေမဲ့လို့တကြံကာလအတော်များကတော့မိသားစုနဲ့အတူအေးအေးချမ်းချမ်းဖြတ်တန်းသွားမယ်လို့ဆိုပါရစေ
။ဒီနှစ်တကြံမှာအကျိုးနည်းကတော့ဒီနေ့နိုင်တိုင်းဝင်ကြီးတို့ကဖိတ်ထားတဲ့အတွက်ကျွန်မသွားပြီးတော့ဖွင့်ပွဲသွားဆိုပါမယ်။ဒီနောက်နေ့မနေ့ရန်ကုန်ပြန်ရောက်ပါမယ်အကြနေမှာပြန်ရောက်ပါမယ်။ရောက်ပြီးတော့မြို့တော်ဝန်မန္တမှာနှစ်ကြိမ်လောက်ဆိုဖို့အစီအစဉ်ရှိတယ်။အများကြီးတောက်လျှောက်ဆိုဖို့မရှိပါဘူး။အဲ့ဒီကျန်တဲ့အားတဲ့အချိန်လေးတွေကတော့မမေ့ကိုဖော်လုပ်မယ်။ဖီဖီနဲ့စကားတွေပြောမယ်ဖီဖီအကြည့်ဆွဲလိုက်မယ်ထင်ပါရဲ့အဲဟာဖီဖီနဲ့ကုပြီးတော့သူ့အဖော်လုံးမှာပေါ့နော်မမီနဲ့ဖီဖီနဲ့နည်းနည်းကုတူကောင်းမှုလေးလုပ်ဖို့ရှိပါရဲ့မုံလေးတွေအိမ်မှာလုပ်ပြီးတော့ဒါအင်းနီနာချင်းတွေဝင်နေမမီဒီနေ့တကြံအေးတန်းမှာပဲကုတူရေးလေးလုပ်ပြီးတော့ဖြတ်တန်းမှာပ
ါ Lazy Club တေဂီတာဝိုင်းရဲ့ဂီတာမူကိုနိုင်စောရဲ့အတန်ကိုလည်းနှာထောင်ချီအောင်ပ
ါဒီနေ့ကအနားယူတဲ့ကြံပါဗျာမိသားစုနဲ့ရှိနေမှာပေါ့ကျွန်တော်အိမ်မှာပဲတော်တော်အလဲခီးလက်ထွက်ထုံးပါပေါ့နော်အခုတော့တိနေတော့မယ်တောင်းကုန်တကြံကိုကျွန်တော်တို့တကယ်လို့အမှတ်တရတော့လဲလဲမယ်ပေါ့မှာရဲ့
ဒီနေ့ရန်ကုန်တကြံမှာရေကစားမန်တက်တွေနဲ့ဖျော်ဖြေမန်တက်တွေတိတိတသာနေပါသွားတဲ့အတွက်အမှုပညာရှင်တွေအတော်များများအလုံးလက်မဲ့ဖြစ်သွားရတယ်လို့လဲကိုနိုင်စောကပြောပါရယ
်နေ့ကဖျော်ဖြေရတားနေတယ်လေကြီးဝိုင်းနေရလဲအဲ့လိုပေါ့နော်ရန်ကုန်မှာအစိုးရ policy နဲ့နည်းနည်းလေးတော့ပြည်ပေးသက်တွေနဲ့အမှုပညာရှင်တွေကြောင်းမှာနည်းနည်းလေးခရရိုက်သွားတာပေါ့ရန်ကုန်တိုင်းအစိုးရ policy ကလည်းလူရတကြံကိုအားပေးမှလားခစ်တဲ့တကြံကိုလည်းမခံတာလားအဲ့ကြားထဲမှာအမှုပညာရှင်တွေဖျော်ဖြေမှုတွေကတော့မနက်တည်းမပြီးတဲ့ခါကျတော့အမှုညာရှင်တော်တော်များတော့လှုပ်လှမ်းမဲ့ဖြစ်တာပေါ့ဒါတော့အလုံးကြုံခဲ့ရပါတယ်ကျွန်တော်အခုအလုပ်ကိစ္စတစ်ခုနဲ့ကျွန်တော်ဟိုရွှေကုန်းတိုင်းသွားတာညကဒီမြို့ထဲကနေကန်တော်ကြီးတစ်လျှောက်ပဲရွှေကုန်းတိုင်းသွားရွှေကုန်းတိုင်းကတမလာရီဘက်ကပြန်ဒီဘက်ပြန်ကျွန်တော်မနက်တခုမှမရှိဘူးကန်တော်ကြီးတဝိုင်းမှာလည်းဘာမှန်းမှမရှိဘူးရွှေကုန်းတိုင်းမှာလည်းဘာမှမရှိဘူးဒီပြန်လာတဲ့ကဘာကြီးပြားလာမှာလည်းဘာမှမရှိဘူးတမလာရီဝင်တဲ့မြို့ထဲကလည်းဘာမှမရှိဘူးအဲ့လိုမရှိတဲ့မနက်တကြံကျွန်တော်တက်တက်တယ်ဗျဒီတစ်ခါပဲတွေ့လို့ရတယ
်ဒီနေ့ရန်ကုန်တကြံကအရင်နှစ်တွေထက်တော့တိတ်ဆိတ်နေတယ်လို့ဒေသရှင်ကော်နီကလည်းပြောပါတယ်
ဒီနှစ်ကတော့တိတ်ဆိတ်ပါတယ်ညီမမကော်ချင်တာကတော့တကြံရဘလို့မျိုးဖြစ်နေသလားမကော်ရုံငယ်တုန်းကလိုပဲမကော်ငယ်ပွဲတွေမရှိဘူးလေမကော်ရုံအစိုးရဖြစ်တဲ့အချိန် 87 မှာအစိုးရဖြစ်တယ်ဆို 88 မှာရေးခင်းဖြစ်တယ်ဆိုဘာပွဲမှမရှိဘူးဒါပေမဲ့ဘာလို့ရှိလဲဆိုအစိုးရဝင်ကြီးမန်တက်တွေရှိမယ်နောက်တော့မှခက်လေးနည်းနည်းကောင်းလာတော့ဘင်ဆန်တို့ဇင်းဇင်းတို့ TV တို့အဲ့လိုမန်တက်တွေပေါ်လာတာပေါ့သူတို့မိသားစုမန်တက်တွေပေါ့အဲ့မှာလေသူတို့က DY ခေါ်မယ်share ခေါ်မယ်အဲ့လိုမန္တလေးက DY နေပေါ့အဲ့လိုမျိုးတွေနဲ့ပွဲလို့ရအဲ့လောက်ပဲဆိုတော့မကော်ထင်တာကတော့အဲ့ဒီခက်ကိုပြန်ရောက်သွားမယ်ပုံစံမျိုးပေါ့
ဒေသရှင်ကော်နီရဲ့ဒီနှစ်တကြံကာလအစီအစဉ်ကရောဘယ်လိုများပါလဲ
မကော်ကဟိုတဝဲသွားမယ်မကော်ရဲ့မန်နီရဲ့ကိုအောင်ရင်ပါမယ်နောက်မိုးဇန်ပါမယ်နောက် Evening Star ဘင်းနဲ့သွားမှာ
ပြောလိုက်သည်များတချင်းအယ်ဘမ်နဲ့လက်တလောနာမည်ကြီးနေတဲ့ဒေသရှင်ဖြူပြေဆောင်ကတော့ဒီနှစ်တကြံကာလတလျှောက်လုံးမုံရွာပရိသတ်နဲ့အတူရှိနေမယ်လို့ပြောပါရယ
်ကျွန်တော်ကတကြံကိုမုံရွာမြို့မှာဆော်ပြေတင်ဆက်ပေးရမယ်ပေါ့နော်ပုဂ္ဂလိကမန်တက်တခုမှာပဲမုံရွာမှာရှိတဲ့မော်မျိုးကန်ဒေတာဗီဒီယိုတွေနဲ့အတူဒါဆော်ပြေတင်ဆက်မှုရင်းရေပတ်ဒေတာမန်တက်မှာပေါ့ကျွန်တော်ပြောပြရမယ်ကျွန်တော်တို့အတူဒေသရှင်တွေရောနိုင်ငံတော်ဒေသရှင်ကိုအာသာနေတို့တော့ပုပ်ပိုးတို့မမွတ်လွင်တို့ပြီးတော့ညီမငယ်လေးတွေခွေးထက်တို့ပြည်ကင်းတို့လည်းမျိုးပေါ့ညီမငယ်လေးတွေလည်းပါတယ်ကျွန်တော်အနုပညာရှင်တွေပြည်ပစ်ဆက်မှုဖွဲ့ထဲမှာဒါမော်ရွာမြို့မှာဒီနေ့ကိုတော့ပြည်ပစ်ဆက်ပေးရပါမယ်
။ဒီနေ့ရန်ကုန်တကြံပွဲတော်မှာတော့စီဝါပြစ်မန်တက်တွေစောက်ခွင့်မပြုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောထားပြီးတကြံကာလအတွင်းဖျော်ဖြေကြမယ့်တန်ချက်တွေကိုလည်းတပ်ဆိုင်ရာတာဝန်ရှိသူတွေကကြိုတင်စစ်ဆေးသွားမယ်လို့ဆိုထားတာကြောင့်ဒီပေါ်မှာဝေဖန်မှုတွေရှိခဲ့တယ်လို့ဒေဂီတာဖျော်ဖြေရေးလုပ်ငန်းတွေနဲ့အနုပညာရှင်တွေအများပြားလဲအနေနဲ့အများထိခိုက်ခဲ့ရတာပါရှင်။